ပြည်ထောင်ငံ reunion ကျွမ်းမှာအစ္စလာမ်ရဲ့ဆွေးရောက်တွေနဲ့ဆက်နွယ်မှုရှိတယ်လို့တမန်ရှိသူတို့ကဖန်ဆီးဖို့ကြိုးပမ်းစမှာရဲတပ်ဖွဲ့ဝင်2ဦးသဏ္ဍာန်ပြစ်ခံခဲ့ရကြောင်းကိုအနာဘာရင်းကပြောပါတယ်။တမန်ရှိသူနဲ့မိခင်ဖြစ်သူတို့ကတော့နောက်ပိုင်းမှာဖန်ဆီးနိုင်ခဲ့ပြီးတော့သူတို့2ဦးနေထိုင်ရာတိုက်ခန်းတွဲကိုစာဖွဲ့ရမှာလက်နက်အများအပြားနဲ့မီးလောင်ပုံးလုံးရမှာအသုံးပြုတဲ့ပစ္စည်းတွေကိုတွေ့ရှိခဲ့ရကြောင်းကိုဗီဒီယိုဝင်ကြီးကပြောပါတယ်။အသက်အနည်းဆိုရင်စရာမရှိပဲဒဏ်ရာအနည်းကျဉ်းလာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကတော့စီရင်ကိုပို့ဆောင်ကူတာပေးခဲ့ရပါတယ်။အတက်ဖက်ဝါဒကိုဂုံတက်အောင်လုပ်ဖို့ကြိုးပမ်းမှုနဲ့တနည်းရှိသူကိုအလိုရှိနေတာဖြစ်ကြောင်းကိုဗီဒီယိုဝင်ကြီးကကြေညာချက်မှာပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဖန်စီခရယာသူဟာအစ္စလာမ်ရဲ့အစိုးရတွေနဲ့ဆက်နွယ်မှုရှိကြောင်းတနည်းရှိတဲ့အတွက်အမှုကိုအတက်ဖက်ဝါဒတံပြန်တိုက်ခတ်ရေးအရာရှိတွေကကန့်တွဲနေတာပါ။ပါရီမြို့တော်မှာရဲတပ်ဖွဲ့ဝင်တဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးသတင်းပတ်ကြာမှာပဲအိန္ဒိယသမုဒ္ဒရာအတွင်းကပြင်သစ်နိုင်ငံပိုင် reunion ကျွမ်းမှာဖန်စီမှုတွေလုပ်ခဲ့တာပါ။ပါရီမျိုးကတိုက်ခိုက်မှုကိုတော့ IS တွေးကြွအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာထားပါရဲ့။ Islamic အစွန်းရောက်တနက်သမားတွေကမဂ္ဂဇင်းတိုက်တစ်ခုကိုတိုက်ခိုက်ပြီးလူတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်။2015 January လတုန်းကစပြီးတော့အကြမ်းဖက်ဝါဒီတွေရဲ့အနေနဲ့ပတ်သက်လို့တက်လန့်ထားတာပါ။နောက်ပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုလိုကြုံခဲ့ရတယ်လို့2015 November ကပါရီမျိုးမှာလူ130သေဆုံးခဲ့တဲ့တိုက်ခိုက်မှုအပါအဝင်ပြည်သစ်နိုင်ငံမှာအကြမ်းဖက်သမားတွေလက်ချက်နဲ့လူ230ကျော်သေဆုံးခဲ့ရပါတယ်။